This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်
ဗီဒီယို energy သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဗီဒီယိုကနေကင်ဝေးပြီးကိုစိတ်နှပါအေဂျင့်လုံခြုံကြပါစေလို့ Radio Energy မှဥစွာပထမနှုတ်ခွန်းဆက်သားအပ်ပါတယ်။ဒီကနေ့2025ခုနှစ်ဧပြီလ5ရက်နေ့ Video Energy ရဲ့ညပိုင်းထုတ်လွှင့်မှုအစီအစဉ်တွေကိုစတင်တင်ဆက်ပေးပါတော့မယ်ရှင်။ပထမဥစွာ Radio Energy စီးရီးသတင်းကောင်းနှုတ်ချက်ကိုရန်တိုင်းကဖတ်ကြားတင်ပြပေးပါမယ်ရှင်
။ Radio Energy သောတာရှင်များမင်္ဂလာပါခင်ဗျာ။ခုချိန်အစပြီး2025ခုနှစ်ဧပြီလ5ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG စီးရီးသတင်းများကိုကျွန်တော်ရန်တိုင်းကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ်စီးရီးသတင်းကတော့အင်အားပြင်းငလင်းဘေးသင့်နေချိန်မှာအကြမ်းဖက်စစ်တပ်ရဲ့လေကြောင်းနဲ့လက်နက်ကြီးပစ်ခတ်မှုကြောင့်ကလေးငယ်နဲ့မြို့သမီးတွေအပါအဝင်68ဦးအသက်ဆုံးရှုံးခဲ့ရတယ်လို့ NUG ပြောကြားတဲ့သတင်းပဲဖြစ်ပါတယ်အင်အားပြင်းငလင်းကြောင့်အရသာပြည်သူတွေငလင်းဘေးသင့်နေချိန်မှာအကြမ်းဖက်စစ်တပ်ကလေကြောင်းလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ကလေးငယ်နဲ့မျိုးသမီးတွေပါဝင်68ဦးအသက်ဆုံးရှုံးခဲ့ရတယ်လို့ NUG နိုင်ငံခြားရေးဝန်ကြီးဌာနကဒီကနေ့ဧပြီလ5ရက်မှာထုတ်ပြန်ပြောဆိုလိုက်ပါတယ်။ငလင်းဘေးသင့်နေချိန်မှာအကြမ်းဖက်စစ်အုပ်စုကအရသာပြည်သူတွေအပေါ်လေကြောင်းလက်နက်ကြီးတွေနဲ့တိုက်ခတ်မှုအခြေအနေကိုထုတ်ပြန်လာတာဖြစ်ပါတယ်။မတ်လ28ရက်နေ့ကဖြစ်ခဲ့တဲ့အင်အားအလွန်ပြင်းထန်တဲ့မြင်းငလင်းဘေးဒဏ်ကိုကြုံတွေ့နေရပြီးနောက်ပိုင်းတပတ်အတွင်းအကြမ်းဖက်စစ်အုပ်စုဟာလေကြောင်းပါဝင်လက်နက်ကြီးနဲ့တိုက်ခိုက်တာစုစုပေါင်း63ကြိမ်ပြုလုပ်ခဲ့ပြီးကလေးငယ်တူနဲ့မျိုးသမီး15ဦးပါဝင်အရသာပြည်သူ68ဦးအသက်ဆုံးရှုံးခဲ့ရတာလို့ဆိုပါတယ်ဒီတိုက်ခတ်မှုတွေမှာငလင်းဘေးဒဏ်ကိုအဆိုးဝါးဆုံးခံစားခဲ့ရတဲ့စကိုင်းတိုင်းအတွင်းတိုက်ခတ်မှု73ကြိမ်နဲ့မန္တလေးတိုင်းအတွင်း8ကြိမ်ပါဝင်တယ်လို့သိရပါတယ်ခင်ဗျာအခုဆက်လက်ပြီးတင်ဆက်ပေးမှာကတော့စစ်တပ်ကလေရင်နဲ့ပုံကျတာကြောင့်အင်းတော်မျိုးမှဘုံကြီးချောင်းပျက်စီးက2ဦးသေဆုံးပြီး10ဦးဒဏ်ရာရတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်အကြမ်းဖက်စစ်ကောင်စီတပ်ကအင်းတော်မျိုးမှဘုံကြီးချောင်းကိုလေရင်နဲ့ပုံကျတိုက်ခတ်တာကြောင့်အကြမ်းနှစ်ဦးသေဆုံးပြီး10ဦးဒဏ်ရာရကဘုံကြီးချောင်းပျက်စီးသွားတယ်လို့ Indo Revolution IR ကထုတ်ပြန်ပါတယ်။မိဒီလာဒီလက်စကန်ကတက်လာတဲ့တိုက်လေ20ဆင်းဟာအီဘီလာ1ရက်နေ့လယ်12နာရီကနေတနာရီတွင်ဘုံ4လုံးကျဲချခဲ့တယ်လို့ဆိုပါတယ်။အဲ့ဒီဘုံတွေ Indo မြို့မှာဘုံကြီးချောင်းပေါ်ကျဲချခဲ့တာကြောင့် Indo မြို့မှာဘုံကြီးချောင်းစွန်းစားဆောင်ဓမ္မယုံတို့မိလောင်ခဲ့ပြီးရက်တော်မူရုပ်ပွားတော်မြို့တော်ခန်းမှာဓမ္မမန္တိုင်ဘုံကြီးချောင်းပျက်စီးခဲ့တဲ့ပြင်ဘုံကြီးချောင်းအတွင်စစ်ကောင်စီတပ်ဖွဲ့နဲ့အတူရှိနေတဲ့အကြသာပြည်သူ2ဦးသေဆုံးခဲ့ပြီး10ဦးဒဏ်ရာရခဲ့တယ်လို့သိရပါတယ်။အင်းတော်မှာတိုက်ပွဲဖြစ်တာမရှိဘဲစစ်တပ်ကလေရင်နဲ့ဘုံကျဲတိုက်ခိုက်သွားတာလို့စစ်ရေးသတင်းရင်းမြစ်ကလည်းပြောပါတယ်။စစ်ကောင်စီနေနဲ့မြို့ပေါ်ကပြည်သူတွေငရင်တန်းအလူလဲခံနေရချိန်မှာကုညီကယ်ဆေးလုပ်ငန်းတွေထိတိယောက်ယောက်မလုပ်ဘဲအကြသာပြည်သူတွေရှိတဲ့နေရာတွေကိုလေကြောင်းကနေတိုက်ခိုက်တာတွေဇက်တိုက်လုပ်နေတယ်လို့အင်းတော်ဒေသသတင်းရင်းမြစ် Indo Revolution IR ကပြောပါတယ်။ငလင်းဘေးမှာစစ်တပ်ရဲ့စီမံခန့်ခွဲမှုညံ့ဖျင်းတာပြည်သူလူထုပေါ်စီရင်နာမရှိတာအချိန်မီကူညီကယ်ဆယ်လုပ်ငန်းတွေမလုပ်နိုင်တာတွေကြောင့်မသေးသင့်မဲ့တည်ခဲ့ရသူတွေရှိတယ်လို့လည်းအသိပေးထားပါလေ။အကြမ်းဖက်စစ်ကောင်စီကဧပြီလ2ရက်နေ့ကနေဧပြီလ22ရက်နေ့ထိရပ်ပေါင်း20အပြစ်ခတ်ရက်စဲထားမယ်လို့ကြေညာထားပေမဲ့လက်တွေ့မှာတော့တနိုင်ငံလုံးအနှံ့ထိုးစစ်တွေဆင်နွှဲကလေကြောင်းတိုက်ခိုက်မှုတွေဇက်တိုက်လှုပ်ဆောင်နေတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့တော်လိုင်းတပ်ဖွဲ့တွေကထုတ်ပြန်ပြောဆိုထားပါလေခင်ဗျာ။အခုတခါဗမောတိုက်ပွဲမှာအလင်းဝင်လာတဲ့ပြည်သူစစ်တပ်ဖွဲ့ဝင်တွေရဲ့ပြောဆိုချက် KIA ထုတ်ပြန်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။ကချင်ပြည်နယ်ဗမောမြို့သိမ်းတိုက်ပွဲမှာဖမ်းမိထားတဲ့စစ်ကောင်စီတပ်သားတွေထဲမှာစစ်တပ်ကနှီးမျိုးစုံနဲ့အရမစုဆောင်းထားတဲ့ပြည်သူစစ်တပ်ဖွဲ့ဝင်တွေလည်းပါဝင်နေရမှာဖမ်းမိစစ်တုံးမန်းတွေရဲ့ထွက်ဆိုချက်ကိုကချင်လွတ်လပ်ရေးတပ်မတော် KIA သတင်းပြန်ကြားရေးဌာနကထုတ်ပြန်ထားပါတယ်။ဗမောတိုက်ပွဲမှာအလင်းဝင်လာတဲ့တပ်သားစီတူအောင်တပ်သားအောင်မိုးတပ်တို့ရဲ့ထွက်ဆိုချက်ကိုဖော်ပြခဲ့ရမှာစစ်တမ်းကျောင်းသားနဲ့လှုပ်ရှားသူတို့ဟာစစ်သားတွေအဖြစ်စုဆောင်းခံခဲ့ရသူတွေဖြစ်တယ်လို့ကာယကံရှင်တွေကထွက်ဆိုထားပါတယ်။တပ်သားအောင်မိုးတပ်ဟာစစ်တမ်းကျောင်းသားဖြစ်ပြီးစာမေးဝက်ဖြစ်နေစေကာလ ကျူရှင်ကပြန်လာချိန်ညဆင်းနိုင်ကျော်မှာဖမ်းဆီးခံရပြီးရှေ့တန်းရောက်လာလာလို့သိရပါတယ်။ပြည်သူစစ်ဖွဲ့တွေစစ်မတက်ရဘူးလို့စစ်ကောင်စီဘက်ကပြောနေပေမဲ့ရှေ့တန်းစစ်မြေပြင်ကိုဆေလွတ်ခံရတယ်လို့လည်းထွက်ဆိုထားကြပါတယ်။တိုက်ပွဲတွင်စစ်ကောင်စီတပ်တွေဆုတ်ခွာချိန်မှာကျန်ရင်ခဲ့ပြီးဇန်နဝါရီလ28ရက်နေ့မှာ KIA တပ်ဖွဲ့ဝင်တွေရှိတဲ့နေရာကိုသွားပြီးအလင်းဝင်ခဲ့တာလို့တပ်သားအောင်မွတ်တပ်ကပြောပါတယ်။တပ်သားစီတူအောင်ကလည်းအလုရှာချိန်မှာလူနှစ်ဦးကလုပေးမယ်ပြောပြီးရန်ကုန်ဝါလက်စုဆောင်ရေးတပ်မှတပ်သားစုဆောင်ခံရတာလို့ဆိုပါတယ်။တော်လိုင်းတပ်ဖွဲ့တွေဟာအလင်းဝင်သူတွေကိုတပ်ပစ်တယ်လို့စစ်ကောင်စီဘက်ကပြောထားတာကြောင့်အလင်းဝင်ရမှာကိုကြောက်ခဲ့ရတယ်လို့တပ်သားစီတူအောင်ကရှင်းပြထားပါတယ်။အလင်းဝင်လာချိန်မှာဒီဘက်ဖွဲ့စည်းတွေကတက်နိုင်တဲ့လောက်ဆေးဝါးထောက်ပံ့တာ၊ကြောသားရင်သားမခွဲခြားပဲတပြေးညီဆက်ဆံတာကိုတွေ့ရတယ်လို့လည်းသူကအသိပေးထားပါတယ်။အလင်းဝင်လာတဲ့တပ်သားတွေဟာလက်နက်ခဲရန်ကြီနဲ့ဘုံးသီးတွေပါလာခဲ့ကြတယ်လို့ကာယကံရှင်တွေကထွက်ဆိုထားပါတယ်။အမျိုးသားညီညွတ်ရေးအစိုးရအပါအဝင်တော်လိုင်းအင်အားစုတွေကပြည်သူစစ်မှုထမ်းတပ်သားစစ်များအပါအဝင်စစ်ကောင်စီတပ်ဖွဲ့ဝင်အနေနဲ့ရတဲ့နီးနဲ့တော်လိုင်းတက်ဖွဲ့တွေနဲ့ချိတ်ဆက်ကအလင်းဝင်ကြဖို့တိုက်တွန်းထားပါလေခင်ဗျာ။ခုတခါတင်ဆက်ပေးမှာကတော့ညီတော်မမိတ်သုံးဘွဲကတစ်ဖက်သက်အပြစ်ရထားချိန်မှာစစ်တပ်ကထိုးစစ်ဆင်လာတဲ့အတွက်နောင်ချိုမှာတိုက်ပွဲဖြစ်တယ်ဆိုတဲ့သတင်းပဲဖြစ်ပါလေ။ငရင်တန်တဲ့ပြည်သူတွေကိုထိရောက်တဲ့ကယ်ဆယ်လုပ်ငန်းတွေလုပ်ပေးနိုင်ဖို့ညီတော်မမိတ်သုံးဘွဲကတစ်ဖက်သက်အပြစ်ရထားချိန်မှာစစ်တပ်ကထိုးစစ်ဆင်လာတဲ့အတွက်နောင်ချိုမြို့နယ်မှာတိုက်ပွဲဖြစ်ခဲ့တယ်လို့ TNLA ကပြောပါတယ်။အကြမ်းမစစ်တပ်ဟာစစ်ကား9စီးနဲ့လူဝင်ရဖြစ်တင်ပြီးအင်းတော်ဘက်ကနေကျောက်ကူတောင်ချေအမတ902ဘက်ကိုအီဘီလာ3ရက်နေ့လယ်12နာရီဝန်းကျင်မှာစစ်ကူအင်အားဖြစ်တင်းခဲ့တယ်လို့ဆိုပါတယ်။အကြမ်းမစစ်တပ်ဟာစစ်ကား9စီးနဲ့လူဝင်အားဖြစ်တင်းပြီးအင်ဒွန်ဘက်ကနေကျောက်ကူတောင်ချေအမတ902ဘက်ကိုအီဘီလာ3ရက်နေ့လယ်12နာရီဝန်းကျင်မှာစစ်ကူအင်အားဖြစ်တင်းခဲ့တယ်လို့ဆိုပါတယ်။အဲ့ဒီလိုအင်အားဖြစ်တင်းပြီးမနေ့ကအီဘီလာ4ရက်မနက်စင်နယ်ကမှာထိုးစစ်ဆင်လာတဲ့အတွက်အကြမ်းမစစ်တပ်နဲ့တောင်းတက်မတော် PSLF TNLA တို့အမတ902အနီးမှာတိုက်ပွဲဖြစ်ခဲ့တာလို့သိရပါတယ်။ဒါပြင်ဂျမ်ဘတ်စစ်တပ်ဟာတပေးချင်းမြို့နယ်ခရမိုင်ဘက်ကိုလည်းဂျက်ဖိုက်တာနဲ့နှစ်ကြိမ်ပုံကျဲတိုက်ခိုက်ခဲ့တယ်လို့စီးရဲသတင်းရင်းမြစ်တွေကပြောပါတယ်။အဂျမ်ဘတ်စစ်ကောင်စီဟာအီဘီလာ2ရက်နေ့ကနေ22ရက်နေ့ထိအပြစ်ရထားမယ်လို့ကြေညာခဲ့ပြီးနိုင်ငံတော်အဆင့်ဝန်ထမ်းချင်းထိမ့်မှတ်နေရလို့ထုတ်ပြန်ကြေညာထားပေမဲ့ထိုးစစ်စင်တာတွေလေကြောင်းတိုက်ခိုက်တာတွေနေ့စဉ်ပြုလုပ်နေတယ်လို့ TNLA ကထုတ်ပြန်ထားပါတယ်ခင်ဗျာ။အခုဆက်လက်ပြီးတင်ဆက်ပေးမှာကတော့စစ်ကောင်စီအတွက်စာအုပ်စီပိတ်တာ9000ကျော်တည်လာတဲ့ကားကိုဖမ်းဆီးရမိတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ရည်စုံမျိုးမှာရှိတဲ့ရုံပေါင်းစုံအခြေစိုက်ကနေစစ်ကောင်စီတပ်အတွက်ခွဲရန်ဖြစ်တဲ့စောင်းစီပိတ်တာ9000ကျော်တင်ဆောင်လာတဲ့ကားကိုသိမ်းဆည်းရရှိထားတယ်လို့ Southern YSO PDF ကဒီနေ့ April 5ရက်မှာထုတ်ပြန်ပါတယ်။ပဲခူးကူရည်စုံလမ်းပိုက်တနေရာမှာစစ်ကောင်စီအတွက်ခွဲရန်ဖြစ်စောင်းစီပေပါအလုံး90ပိတ်တာချိန်9500တင်ဆောင်လာတဲ့ကားကို April 1ရက်နေ့ညနေ4နာရီချိန်မှာဖမ်းဆီးနိုင်ခဲ့တာလို့ဆိုပါတယ်။စစ်ကောင်စီဟာရည်စုံမျိုးမှာစီရောင်းချခွင့်တယူခွင့်တွေပိတ်ပင်ထားပြီးစစ်အုပ်စုကလဝကြီးအုပ်ရယူထားတဲ့ဈေးကွက်ကိုခွဲတန်းစီလို့ခေါ်တယ်လို့သိရပါတယ်။စစ်အုပ်စုဟာတပ်သားချောင်းကြီးရဲ့ခေါင်းစဉ်တက်ပြီးတမဝရမခစ်ကလိုစားစီဝယ်ယူခွင့်ကတ်တွေထိုးပေးကာသူတို့နဲ့နှီးစပ်တဲ့ပြည်သူတွေနဲ့ဆက်ဆက်ပတ်သက်နေသူတွေဝန်ထမ်းတွေကိုတိန်တပိတ်သာနှုတ်ရောင်းချပေးတယ်လို့လည်းသိရပါတယ်။ခွဲတန်းစီကိုတော့တလ၄ချိန်ခန့်ထုတ်ယူပြီးစစ်တပ်လက်ဝေကန်တွေကနေစီဈေးကွက်ကိုကင်တွယ်ထားတာကြာနေပြီလို့ Southern YSO PDF ကဆိုပါတယ်။အခုဖန်စီရမိတဲ့စောင်းစီတဲ6ဘိန်းကားဟာစစ်တပ်ခွဲတန်းစီတွေကိုပခုတ်ကူမြို့ကနေရေစကြိုမြို့ဘက်အချင်းချင်းတယ်ဆောင်ခဲ့တယ်လို့စစ်တပ်အတွက်ရိတ်ခါဆန်တွေကိုလည်းပခုတ်ကူကနေရေစကြိုဘက်တယ်ဆောင်ပေးနေတဲ့ကားဖြစ်တာကြောင့်အချင်းနှစ်လကန်စောင့်ကြည့်လေ့လာခဲ့ပြီးမှဖန်စီခဲ့တာလို့ထုတ်ပြန်ထားပါတယ်။လက်ရှိမှာတော့ကားပေါ်ကစီပေပါအလုံး90ကိုတင်စီပြီးကားကိုလည်းတော်လိုင်းလုပ်ငန်းတွေမှာအသုံးပြုမှာဖြစ်ကာကားဒရိုင်ဘာနဲ့ကားနောက်လိုက်ကိုပြန်လှုပ်ပေးမယ်လို့သိရပါတယ်။အခုတင်စီရမိတဲ့ပစ္စည်းတွေထဲမှာဒီဒီပိုင်းပစ္စည်းတွေပါမယ်ဆိုရင်ပိုင်ရှင်တွေအနေနဲ့ Southern YSO PDF ရဲ့နှုတ်ကွန်ရဲ့ဆမင်နာကနေဆက်သွယ်မေးမြန်းနိုင်တယ်လို့ထုတ်ပြန်ထားပါလိမ့်ခင်ဗျာ။အခုနောက်ဆုံးတင်ဆက်ပေးမယ့်စီးရဲတဲ့ကတော့မင်းတပ်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကအချက်6ချက်ပါတဲ့ဒေသန္တရမိတ်ထုတ်ပြန်တဲ့သတင်းပဲဖြစ်ပါတယ်။မင်းတပ်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကအချက်6ချက်ပါတဲ့ဒေသန္တရမိတ်တစ်စောင်ထုတ်ပြန်ထားပါတယ်။မင်းတပ်မြို့နယ်အတွင်းနေထိုင်ကြတဲ့ပြည်သူလူထုသိရှိလိုက်နာစေနိုင်ဖို့မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကမလ30ရက်နေ့နေ့စွဲနဲ့ထုတ်ပြန်ထားတာဖြစ်ပါတယ်။ဒီထုတ်ပြန်ချက်ထဲမှာမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ရဲ့ခွင့်ပြုချက်မရှိဘဲဌာနဆိုင်ရာမြေနေရာတွေမှာနေအိမ်ဆောက်လုပ်နေထိုင်တာအစိုးရအဆောက်အုံတွေနဲ့ဌာနဆိုင်ရာဝန်ထမ်းအင်အားတွေမှာနေထိုင်တာမျိုးမလုပ်ကြဘူးသတိပေးထားပါလေ။ဒါပြင်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ရဲ့ခွင့်ပြုချက်မရှိဘဲဌာနဆိုင်ရာအဆောက်အုံတွေထဲဝင်ရောက်ပြီးဌာနဆိုင်ရာပစ္စည်းတွေခိုးယူတာစာရွက်စာတမ်းတွေဖျက်ဆီးတာမျိုးမလုပ်ဖို့တားမြစ်ထားပါလေ။အလားတူပဲတရော့ကျိုးဝိုင်းတွင်တစ်ထွက်လုပ်ခြင်းနေအိမ်ဆောက်လုပ်ခြင်းတောင်ရောက်ခုတ်ထွင်ခြင်းဥယျာဉ်ခြံတွေလုပ်ကင်တာမျိုးမလုပ်ဖို့အုပ်ချုပ်ရေးအဖွဲ့တွေရဲ့ခွင့်ပြုချက်မရဘဲကျေးရွာတွေအတွင်းအိမ်သစ်ဆောက်တာအိမ်ဆောက်ဖို့တစ်ထုတ်တာတွေမလုပ်ဖို့လည်းပါဝင်ပါလေ။မင်းတပ်မျိုးဟာစစ်ကောင်စီလက်ချက်ကြောင့်မီးလောင်ပျက်စီးခဲ့ရတာဖြစ်ပေမဲ့ထိခိုက်ဆုံးရှုံးသွားသူတွေအနေနဲ့အုပ်ချုပ်ရေးဖွဲ့တွေရဲ့ခွင့်ပြုချက်နဲ့နေအိမ်ဆောက်လုပ်ခွင့်ပြင်းတဲ့အိမ်ဆောက်ပစ္စည်းတည်ယူခွင့်တင်ပြကြဖို့တိုက်တွန်းထားပါလေ။ ဒါပြင်မြို့နယ်ပြည်သူအုပ်ချုပ်ရေးအဖွဲ့ခွင့်ပြုချက်မရဘဲကျေးရွာရွှေပြောင်းတာကျေးရွာစီတီထောင်တာတွေမလုပ်ဖို့ဒေသန္တရအမိန့်ထုတ်ပြန်ထားပြီးလိုက်နာဆောင်ရွက်တာမရှိရင်တည်ဆဲဥပဒေတိုင်းအရေးယူမယ်လို့အသိပေးထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ဒီရသတင်းတွေကိုနားဆင်ရပြီးမှာတော့ဆက်လက်ပြီးပြည်တွင်းသတင်းများကိုကျွန်မຫນွေဦးမောင်ကတင်ပြပေးသွားပါမယ်ရှင်။ Video Energy သောတာရှင်များအားလုံးပဲမင်္ဂလာညချမ်းပါရှင်။ခုချိန်ကစပြီး2025ခုနှစ်ဧပြီလ5ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Video Energy ပြည်တွင်းသတင်းတွေကိုဖတ်ကြားတင်ပြပေးသွားပါမယ်။ကျွန်မကတော့ຫນွေဦးမောင်ပါ။ဒီမောက်ဆုံးသတင်းကတော့ငလင်တဲ့ကြောင့်ဥပိုလ်ချင်းအောင်တွင်ကြဆုံးခဲ့သည့်နိုင်ငံအချင်းသူများ၏စီရင်အားအတိအပြထုတ်ပြန်တဲ့သတင်းပဲဖြစ်ပါတယ်။မလ28ရက်နေ့မှာလှုပ်ခတ်ခဲ့တဲ့ငလင်ကြောင့်ဥပိုလ်ထောင်ရှိမြို့သမီးအဆောင်တင့်နဲ့အဆောင်နှစ်တို့ပြူကျခဲ့သည့်အတွက်အဆိုပါအဆောင်များတွင်မတရားဖမ်းဆီးအကျဉ်းချခံထားရသည့်နိုင်ငံအချင်းသူများထဲမှအောက်ဖော်ပြပါနိုင်ငံအချင်းသူများအသက်ဆုံးရှုံးခဲ့ကြရပါတယ်။1. မမိုးသူစာခိုင်2. ဒေါ်လက်လက်ဆို3. ဒေါခင်အောင်ရွှေ4. မကကေဝင်5. မပပဝင်6. မဖူးဖူးဝေတို့ဟာအသက်ဆုံးရှုံးခဲ့ရကြောင်း PPNN အနေနဲ့စုံစမ်းအတည်ပြုသိရှိထားပါတယ်။ငလင်းကြောင့်ဥပိုလ်ထောင်တွင်အနည်းဆုံးလူ12ဦးသေဆုံးမှုရှိကြောင်းသတင်းအချက်အလက်ရရှိမှုပေါ်မူတည်ပြီး PPNN အနေနဲ့စုံစမ်းအတည်ပြုခဲ့ရမှာအထက်ဖော်ပြပါနိုင်ငံအချင်းသူ6ဦးပါဝင်ခဲ့ကြောင်းသိရှိရမှုအားမိဘပြည်သူများနဲ့မိသားစုဝင်များတို့အသိပေးအပ်ပါတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံအကျဉ်းသားများကိုရဲ့ PPNN မှထုတ်ပြန်ထားပါတယ်ရှင်။နောက်ထပ်တင်ပြမယ့်သတင်းကတော့စေယုစုကကျူလွန်နေတဲ့ရာဇဝတ်မှုတွေမှာဗင်းစတက်ဖွဲ့ဝင်နိုင်ငံတွေအားလုံးကြံရပါအဖြစ်ပတ်သက်နေတယ်လို့ Justice for Myanmar ပြောကြားတဲ့သတင်းပဲဖြစ်ပါတယ်။မြန်မာစစ်ကောင်စီမင်းအောင်လှိုင်ကိုဗင်းစတက်စီဝေးတက်ရောက်ခွင့်ပြုခဲ့တဲ့ထိုင်းနိုင်ငံပါဝင်ဗင်းစတက်ဖွဲ့ဝင်နိုင်ငံတွေအားလုံးဟာစေယုစုကကျူလွန်နေတဲ့ရာဇဝတ်မှုတွေမှာကြံရပါအဖြစ်ပါဝင်ပတ်သက်နေတယ်လို့လူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Justice for Myanmar GFM ကထုတ်ဖော်ပြောဆိုလိုက်ပါတယ်။ဗင်းစတက်ထိပ်သီးအစည်းအဝေးကိုစစ်ကောင်စီမင်းအောင်လှိုင်ကိုတက်ရောက်ခွင့်ပြုခဲ့ပြီးစေအုပ်စုရဲ့နိုင်ငံတကာရာဇဝတ်မှုတွေမှာပတ်သက်ခဲ့ကြတဲ့ထိုင်းအစိုးရမင်္ဂလာပင်လယ်ော်စီးပွားရေးနဲ့ဤပညာဆိုင်ရာဗတ်ဆုံပူပေါင်းဆောင်ရွက်ရေးအဖွဲ့ပင်စတန်နဲ့ဖွဲ့ဝင်နိုင်ငံတွေရဲ့ဆုံးဖြတ်ချက်ကိုလည်း Justice for Myanmar ကကန့်ကွက်ရှုံချထားပါတယ်။ထိုင်းအိန္ဒိယသီရိလင်္ကာနိုင်ငံတို့နဲ့အတူဗင်းစတက်ဖွဲ့ဝင်နိုင်ငံတွေဟာမြန်မာစစ်တပ်ကိုလက်နက်ဆက်ဆက်ပစ္စည်းနဲ့ငွေကြေးထောက်ပံ့နေပြီးမြန်မာစစ်တပ်ရဲ့နိုင်ငံတကာရာဇဝတ်မှုတွေမှာပါဝင်ပတ်သက်နေကြတယ်လို့ GFN ကဆိုပါတယ်။မြန်မာနိုင်ငံမှာအင်အားပြင်းထန်လှုပ်ခတ်မှုကြောင့်ပြိုကျပျက်စီးသွားတဲ့အဆောက်အုံတွေအောက်မှာရုပ်လောင်းတွေများစွာကျန်ရှိနေသေးပြီးကြီးကျယ်ပျက်စီးနေတဲ့ချိန်မှာစစ်ကောင်စီမရောက်လိုက်ဟာဗင်းစတက်ထိပ်သီးညီလာခံကိုတွားရောက်ခဲ့တာပဲဖြစ်ပါတယ်။စေုပ်စုဟာငလင်တန်းတဲ့ပြည်သူတွေအတွက်လူသားဆန္ဒမှုအကူအညီတွေနဲ့ကယ်ဆယ်လုပ်ငန်းတွေကိုပိတ်ပင်တားမြစ်ခဲ့တဲ့ပြင်ငလင်ဘေးဒေသတွေပါဝင်နေရာများပြားကိုလည်းလေကြောင်းတိုက်ခတ်မှုတွေဆက်လုပ်နေတယ်လို့ Justice for Myanmar ဖွဲ့ကထောက်ပြထားပါတယ်။ဗင်းစတက်ဖွဲ့ဝင်နိုင်ငံတွေဟာ2022ခုနှစ်မှာမြန်မာစစ်အုပ်စုကိုရာဇမှုဆိုင်ရာအကူအညီပေးရေးသဘောတူညီချက်မှာလက်မှတ်ရေးထိုးခွင့်ပြုခဲ့တာဟာသတင်းအချက်လက်မျှဝေခြင်း၊ရှာဖွေဖန်ဆီးခြင်း၊ဖန်ခံထားရသူတွေရဲ့တတ်သေးခံချက်ရရှိစေရေးသို့မဟုတ်စုံစမ်းစစ်ဆေးမှုတွေအတွက်အထောက်အကူဖြစ်စေခဲ့တယ်လို့ GFN ကဆိုပါတယ်။ဒါဟာစစ်အုပ်စုအတွက်ထောက်လှမ်းရေးသတင်းအချက်လက်တွေ၊စစ်ဘက်ရဲဘက်ဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေမှာအထောက်အကူဖြစ်စေခဲ့ပြီးစစ်ရာဇဝတ်မှုတွေနဲ့လူသားမျိုးနွယ်ပေါ်ကျူလွန်တဲ့ရာဇဝတ်မှုတွေအတွက်ပြပေးရေးယူခံရခြင်းကနေကိလုတ်ခွင့်ရစေတယ်လို့ GFN ကအတည်ပြုထားပါတယ်။ဒါ့အပြင်ထိုင်းပါဝင်ဗင်းစတက်ဖွဲ့ဝင်နိုင်ငံတွေဟာမြန်မာစစ်တပ်ရဲ့နိုင်ငံတကာရာဇဝတ်မှုတွေမှာကျင်းရပါအဖြစ်ပတ်သက်နေတာတွေကိုလည်း GFN ကအတည်လင်းထုတ်ပြန်ထားပါတယ်ရှင်။ဆက်လက်ပြီးတင်ပြပေးမယ့်သတင်းကတော့ထိုင်းနိုင်ငံဟာမြန်မာစစ်အုပ်စုအတွက်အရေးပါတဲ့စစ်လက်နက်ထောက်ပံ့နေတဲ့နိုင်ငံဖြစ်တယ်လို့ GFN ပြောကြားတဲ့သတင်းဖြစ်ပါတယ်။ထိုင်းနိုင်ငံဟာစစ်အုပ်စုအတွက်အရေးပါတဲ့စစ်လက်နက်ရောင်းချထောက်ပံ့တဲ့နိုင်ငံတစ်ခုဖြစ်ပြီးထိုင်းဆိုရဟာစေုပ်စုကျူလွန်တဲ့ရာဇဝတ်မှုကြီးတွေအတွက်ငွေကြေးဖြည့်တင်ပေးနေတယ်လို့လူခွင့်ရေးဖွဲ့တစ်ခုဖြစ်တဲ့ Justice for Myanmar GFN ကပြောဆိုလိုက်ပါတယ်။ဗင်းစတက်ဖွဲ့ဝင်နိုင်ငံတွေဟာမြန်မာစစ်တပ်ကကျူလွန်တဲ့နိုင်ငံတကာရာဇဝတ်မှုတွေမှာကြေရပါအနေနဲ့ပါဝင်ပတ်သက်နေတာတွေပိုပြီးနှက်ရှိုင်းလာတာနဲ့ပတ်သက်လို့ခုလိုထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။ကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့အစီရင်ခံစာအရထိုင်းနိုင်ငံမှာမှတ်ပုံတင်ထားတဲ့ကုမ္ပဏီတွေဟာ2023ခုနှစ်ဗန်နာယေးနှစ်အတွင်းမှာမြန်မာနိုင်ငံကိုအမေရိကန်ဒေါ်လာတန်120တန်ဖိုးရှိတဲ့စစ်လက်နက်နဲ့ဆက်ဆက်ပစ္စည်းတွေရောင်းချပေးပို့ခဲ့တယ်လို့ထောက်ပြထားပါတယ်။ထိုင်းနိုင်ငံရဲ့အများပိုင်းရေနံကုမ္ပဏီကြီးဖြစ်တဲ့ PTT Exploration and Production Public Company Limited PTTEP ဆိုရဲမြန်မာနိုင်ငံတွင်ရေးပါတဲ့ကမ်းလွန်တဘာဝတန်ငွေစီမံကိန်းတွေလုပ်ကိုင်နေပြီးတဘာဝတန်ငွေရောင်းချတာကတစ်ဆင့်စေုပ်စုကိုနိုင်ငံသားငွေရှာဖွေပေးနေတယ်လို့ဆိုပါတယ်။ဒီလိုရဲ့ဟာထိုင်းဆူရအနေနဲ့မ မြန်မာစစ်အုပ်စုကကျူးလွန်တဲ့ဆေးရုံမှုတွေနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေမှာနိုင်ငံပတ်သက်စီတယ်လို့ JFN ကဝေဖန်ထားပါတယ်။ထို့အတူအိန္ဒိယနိုင်ငံဆိုရင်လည်းရုရှားပြုတ်တုံးနဲ့ပြိုင်မြန်မာစစ်အုပ်စုကိုဆက်လက်နဲ့စစ်ပတ်ဆိုင်ရာပစ္စည်းတွေအဓိကရောင်းချထောက်ပံ့နေတဲ့နိုင်ငံဖြစ်တယ်လို့ဆိုပါတယ်။ရရှိထားတဲ့ကုန်သင်းကုန်ထုတ်မှတ်တမ်းတွေပေါ်ခြေခံပြီးပြောရမယ်ဆိုရင်အိန္ဒိယနိုင်ငံပိုင်းဆက်လက်နဲ့ကုမ္ပဏီတွေကမြန်မာစစ်အုပ်စုကိုဆက်လက်နဲ့ရောင်းချပေးပို့နေရတဲ့ရုံနေသွားတာမရှိပဲဆက်လက်ပို့ဆောင်နေတယ်ဆိုတာတွေ့ရတယ်လို့ Justice for Myanmar ကတီးပြုတ်ထုတ်ပြန်ထားပါတယ်။ဒါကြောင့် Business ဖွဲ့ဝင်နိုင်ငံတွေကအဆိုရတွေနိုင်ငံတကာဖွဲ့ဝင်အနေနဲ့စစ်အုပ်စုနဲ့ကြံရပါပတ်သက်နေတာတွေကိုအဆုံးသတ်ဖို့လိုအပ်နေပြီးမြန်မာပြည်သူတွေရဲ့အသက်တွေကိုဦးစားပေးဖို့အလွန်ရေးကြီးပါတယ်လို့ Justice for Myanmar ရဲ့ပြောရေးဆိုခွင့်ရှိသူဒေါ်ရတနာမောင်ကပြောကြားထားပါတယ်ရှင်။ခုနောက်ဆုံးတင်ပြမယ့်သတင်းကတော့ထိုင်းနိုင်ငံကဆန္ဒပြပွဲတွေမှာပါဝင်မဲ့မြန်မာတွေတိုက်ခိုက်ခံရမှုတွေနဲ့ကြုံရနိုင်တာကြောင့်ဂရုစိုက်ကြဖို့ Meeting Alliance Thailand တတိပေးတဲ့သတင်းဖြစ်ပါတယ်။ထိုင်းနိုင်ငံဆန္ဒပြပွဲတွေမှာပါဝင်မဲ့မြန်မာတွေအနေနဲ့တိုက်ခိုက်ခံရမှုတွေနဲ့ကြုံရနိုင်တာကြောင့်ဂရုစိုက်ကြဖို့ Meeting Alliance Thailand MTAT ကဒီကနေ့ April 5ရက်မှာတတိပေးချက်ထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာလူပေါင်း 6,000 ကျော်ကိုတပ်ဖြတ်ထားတဲ့စစ်ကောင်စီမင်းအောင်လှိုင်ကိုထိုင်းနိုင်ငံကိုဖိတ်ခေါ်မှုပေါ်ထိုင်းတက္ကသိုလ်ကျောင်းသားတွေနဲ့လူမှုဖွဲ့စည်းတွေကပြင်းပြထန်တဲ့ကန့်ကွက်ဆန္ဒပြနေတာတွေအတွက်ထိုင်းရောက်မြန်မာတွေကို MDAT ကအတိပေးနှိုးဆော်လိုက်တာဖြစ်ပါတယ်။ဆန္ဒပြပွဲနဲ့ဆန္ဒပြပွဲပြီးတဲ့နောက်မြို့သားရေးဝါဒကြီးသူတွေရဲ့တိုက်ခိုက်မှုချိန်ကြမှုနှောင့်ယှက်မှုနဲ့ရုပ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေခံရနိုင်ခြေရှိတဲ့အပြင်ဆိုရအနာပိုင်တွေရဲ့တိုက်ခိုက်မှုတွေလည်းရှိလာနိုင်တယ်လို့ MDAT ကဆိုပါတယ်။ဒါပြင်ဖန်ဆီးခံရပါကမြန်မာနိုင်ငံကိုပြန်ပို့နိုင်တယ်လို့ပြန်မပို့ပါကလည်းအထောက်အထားဆုံးရှိတဲ့အတိုင်းအမကန်အတွက်ခက်ခဲနိုင်တယ်လို့အတည်ပြုထားပါတယ်။ဆာရွက်ဆာရဲမန်ကန်တဲ့သူတွေလည်းလက်ရှိရထားတဲ့အခွင့်အရေးတွေကိုထိုင်းအာဏာပိုင်တွေဖျက်သိမ်းတာသို့မဟုတ်နာဂတ်တွင်ဆာရွက်ဆာရဲအသည့်မှတ်ပုံတင်တာဒါမှမဟုတ်တပ်တန်းတို့လုပ်ငန်းစဉ်တွေမှာခက်ခဲတွေဖြစ်ပေါ်နိုင်တယ်လို့ MDAT ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ MDAT အနေနဲ့အကူအညီပေးနိုင်တာတွေမှာလည်းကန့်သတ်ချက်တွေရှိနေပြီးဆန္ဒပြပွဲမှာဦးဆောင်ပါဝင်သူတွေကိုထိုင်းအာဏာပိုင်တွေကစောင့်ကြည့်နေမှာဖြစ်တဲ့အတွက်ပဲလှူရှာမှုမှာမစို့မိမိတို့အနေရကိုသိကြစွာသတိပြုလှူဆောင်ကြဖို့တိုက်တွန်းထားပါတယ်။စစ်ကောင်းဆောင်မင်းအောင်လှိုင်ဦးဆောင်တဲ့မြန်မာစစ်တပ်ဟာအာဏာသိမ်းပြီးကတည်းကမြန်မာပြည်သူ 6,000 ကျော်ကိုတပ်ဖြတ်ကရဲသား 2,000 ကျော်ကိုဖမ်းဆီးထိန်းသိမ်းထားကြောင်းနဲ့တည်ရမိတ်ကိုတပ်သွင်းခဲ့တာကြောင့်ပြည်တွင်းရွှေ့ပြောင်းဒုက္ခတွေတုံ့နှံခွဲကျော်ရှိလာပြီဆိုပြီးထိုင်းတက္ကသိုလ်ကျောင်းသားတွေနဲ့လူမှုဖွဲ့စည်းတွေကရေးသားကန့်ကွက်နေကြပါတယ်။ Meeting Alliance Thailand ဟာထိုင်းတက္ကသိုလ်ကကျောင်းသားလူငယ်တွေနဲ့စုဖွဲ့ထားတဲ့အဖွဲ့ဖြစ်ပြီးမြန်မာစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်ဒီလူလူချက်တဲဖြစ်လာမှုဖန်စီတက်ဖြတ်နေရမှုစတဲ့အကြောင်းတွေထိုင်းနိုင်ငံသားတွေသိရှိစေဖို့လှုံ့ဆော်နေတဲ့အဖွဲ့လို့သိရပါရဲ့ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်ကိုခန့်မှပေးပို့ထားတာဖြစ်ပါရဲ့ရှင
်။မင်္ဂလာပါရှင်။မနက်ဖြန် AB လ6ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တောင်ပိုင်းတို့မှာတိမ်အထင်တင်ခါနေတိမ်ထူထပ်နိုင်ပြီးကြံဘင်္ဂလားပင်လယ်အော်မှာတိမ်အနှံ့ငယ်ဖြစ်ထွန်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့ရခိုင်ကမ်းရိုးတန်းနဲ့မြို့ဝကျွန်းမော်ဒေသတို့မှာလေဟာအနောက်မြောက်ဘက်ကနေတနအီကို9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအနှံ့ငယ်ကနေလိုင်းအသင်တင်ရှိနိုင်ပါတယ်။တနင်္သာရီကမ်းရိုးတန်းနဲ့မိုးဒမခွေတို့မှာတော့လေဟာအရှိမြောက်ဘက်ကနေတနအီကို10မိုင်ကနေမိုင်-10ခန့်တိုက်ခတ်နိုင်ပြီးလိုင်းအနှံ့ငယ်ကနေလိုင်းအသင်တင်ရှိနိုင်ပါတယ်။မိုးအခြေအနေကတော့မြန်မာနိုင်ငံတဝန်းလုံးမှာနေရာအနှံ့ပြမိုးထစ်ချုံရွာနိုင်ပါတယ်။နေ့အပူချိန်တွေကတော့မြန်မာနိုင်ငံတဝန်းလုံးမှာအပူချိန်တွေလျော့ချနိုင်ပါတယ်။မြူချီနေမှာမြန်မာနိုင်ငံတဝန်းလုံးမှာမြူချဆင်းမှုရော့ချနိုင်ပါတယ်ရှင
်ရေဒီယို NUG မှဆက်လက်အသံလွှင့်ပေးနေပါတယ်ခုဆက်လက်ပြီးကျန်းမာရေးဝန်ကြီးဌာနအမျိုးသားညီညွတ်ရေးအစိုးရမှတင်ဆက်တဲ့ငွေကြေးမခံရအောင်တင်ဒါတွေလုတ်ပါဆိုတဲ့အစီအစဉ်လေးကိုတင်ဆက်ပေးပါမယ်ရှင်
ဝေကိမခံရအောင်သင်ဓာရီလုတ်ပါလုပ်ငန်းခွင်သူသို့မဟုတ်တောတွင်သွားလာရနိုင်ဒုနှစ်6လန့်ချင်းခြေတံပေးခြင်းများပြုလုပ်ရန်အထူးသဖြင့်မနက်စောစောနဲ့ညနေနေဝင်ရီတရောအချိန်များကောက်ရည်ချင်းနဲ့ကောက်လှိုင်းခြုံရွယ်တစ်ပုံဝါပုံစသည်တို့ကိုကင်တွယ်ရွှေပြောင်းလျင်ဦးစွာရိုက်ဖို့တံပေးစစ်ဆေးပြီးမှကင်တွယ်ခြင်းပြုလုပ်ရန်မှတ်ချက်မွေသည်နားမရှိတော့လဲကျဲသောအတန်လူသံခြေနှင်းသံများကြောင့်ဖြစ်ပေါ်လာသောတုံခါနှုံးများကိုခံစားရ၍ကြောက်တတ်သည်။သွားလာရတွင်လယ်ရှိပလက်ကိုစီနှင်းအုံပြုရန်။ညချိန်တွင်သွားလာရ၌လွယ်ကူစွာမြင်နိုင်ရန်ဓာမီမီးတုပ်သို့မဟုတ်မီးအိမ်ကိုအုံပြုရန်။တွင်းများနှင့်တစ်ခေါင်စသည်တို့ကိုလက်နှင့်ရမ်း၌ချင်းမပြုလုပ်ရန်။နေနှင့်ခြံဝင်းတွင်မွေများမခိုးအောင်နိုင်စေရန်အတွက်ခြုံပုံးနှင့်မိုက်တိုက်များကိုရှင်းလင်းထားရန်။ထင်းချောင်းပုံထဲတွင်မွေများခိုးအောင်နေတတ်သဖြင့်ထင်းချောင်းများကိုအိမ်နှင့်ဝေးရ၌ထားရှိပါ နေအိမ်အတွင်းသို့မွေများမဝင်လာနိုင်စေရန်အိမ်နေရန်တွင်မွေဝင်နိုင်သောအပေါက်များရှိပါကပိတ်ပါမွေများအိမ်မော်တက်တက်၍အိမ်ယာဝင်ချိန်တွင်အိမ်ယာကိုဂရုပြုစစ်ဆေးရန်အိမ်ယာကရင်ကိုမြေပြင်ကျမ်းပြင်ထက်ညှင့်ထားရန်ချင်းအောင်ထောင်အိမ်ရန်ချင်းအောင်ကြီးကြီးဤအလဲတွင်အိမ်ရန်အိမ်မွေးတရိစံများဖြစ်သောခွေးကြောင်ငန်းစသည်တို့ဤအော်ဒန်နှင့်အမူအရာကိုကြည်ချင်းအားဖြင့်မွေရှိနေခြင်းကိုသိနိုင်၍၎င်းတရဝများကိုမွေး၍မွေစိုးအန္တရာယ်မှကာကွယ်ရန်အစိမ့်မရှိသောမွေများကိုဘေးမဲ့ပေးရန်မွေဤတဘာဝရန်သူများဖြစ်သောသိမ့်ငှက်ဇီးကွက်မွေပါတောင်းငှက်များကိုဘေးမဲ့ပေးရန်မွေဤအစာဖြစ်သောကြွက်ကြက်ခိုးစသည်တို့အားအိမ်အနီးဝန်းကျင်တွင်မထားရှိရန်နေအိမ်တွေတွင်ဟင်းစားတရိစံများကိုမွေးမြူခြင်းမပြုရန်မွေများသည်နေအိမ်အတွင်းသို့အစာလာရှာတတ်တဲ့အတွက်အစာစာများနှင့်ရေများကိုအဖုံးပိတ်ထားသောအိုးခွက်ဖြင့်ထားရှိရန်အိမ်တွင်းရှိအိုးခွက်များတွင်မွေများမခုအောင်နိုင်ရန်ဖုံးအုပ်ထားခြင်းမောက်ထားခြင်းများပြုလုပ်ရန်မွေနှင့်ရင်ဆိုင်တွေ့ပါကဒေါသထွက်အောင်ရံပြူခြင်းမှရှောင်ကျဉ်ရန်မွေသေးကိုကန်တွေရာတွင်လည်းသတိထားရှိရန်အဆွေများနှင့်မတော်တဆထိမိရာမှလည်းအစိတ်ဝင်နိုင်ပါသည်မွေအသေးနှင့်အခြားသူများကိုစနှောက်ခြင်းမှရှောင်ကျဉ်ရန်မွေမှာမသေးသေးပဲအန္တရာယ်ဖြစ်နိုင်ပါသည်အယူအဆအမှားများမွေစိတ်ကိုပုံမပြန့်နှံ့စေပြီးအသက်အန္တရာယ်ရှိစေနိုင်သည့်အယူအဆများမှာမွေကတ်ဒဏ်ရာကိုဓာတ်နှင့်ခွဲခြင်းမွေကတ်ဒဏ်ရာကိုမီးစားဖြင့်ထိုးခြင်းမွေကြိုက်ဒဏ်ရာကိုစုပ်ဖြင့်ထိုးခြင်းမွေကြိုက်ဒဏ်ရာတဝိုက်ကိုသွေးအသွာလာပုံမှုများစေပြီးအစိတ်ကိုပုံမှုလျင်မြန်စွာပြန့်နှံ့စေပါသည်မွေကြိုက်ခံရသူအားအရက်တိုက်ခြင်းအရက်သည်သွေးကြောကိုကျေစေသောကြောင့်အစိတ်ကိုပုံမှုပြန့်နှံ့စေပါသည်မံကန်ထိရောက်သောကုသမှုခံယူရရှိရန်နှောင့်နှေးစေသောအယူအဆများမန်းမှုတ်ခြင်းမွေမီးကိုဖြတ်၍မြူခြင်းမွေစိတ်မတက်စေရန်တားမြစ်နိုင်သည်ဟုယူဆခြင်းအခြားအယူအဆမှများကိုဝန်ဆောင်ကိုမွေကြိုက်လျင်မွေစိတ်မတက်ဘဲကလေးမွေးပြီးမှမွေစိတ်တက်လာသည်ဟုယူဆခြင်းမွေစိတ်ပြီးစေသည့်ဆေးမင်ကြောင်များထိုးထားခြင်းဖြင့်မွေကြိုက်ပါကအစိတ်ပြီးသည်ဟုယူဆခြင်းပထမချိန်မွေကြိုက်ခံရစဉ်ကအစိတ်မတက်သူသည်နောက်ထပ်မွေကြိုက်ခံရပါကလည်းမွေအစိတ်မတက်နိုင်ဟုယူဆခြင်းလေယာလုပ်ငန်းလုပ်ကင်စဉ်လက်ရှိပြတ်ကိုစီးလျင်ကွင်းပိုင်မကြိုက်သဖြင့်ဒုက္ခရောက်နိုင်သည်ဟုယူဆခြင်းမွေကြိုက်ခံရပြီးစီးမထွက်သူအားရေများများတောက်ခိုင်းခြင်းအုံးရေတိုက်ခြင်းစီးထွက်များမှသာအုံးရေတိုက်ခြင်းရည်များများတောက်ခြင်းတို့ပြုလို့ရပါမည်။အုံးရည်တွင်ပိုတက်ဆီယမ်ဓာတ်များသဖြင့်နှလုံးရုတ်တရက်ရပ်လိုက်ပါလိမ့်။မွေကတ်တံရကိုဗစက်နှင့်ဆုပ်ခြင်းဖြင့်မွေစိတ်များကိုပြန်လည်ဆုပ်ထုတ်ယူနိုင်သည်ဟုယူဆခြင်း။မွေ၏အဆွေမှစိတ်များသည်ခန္ဓာကိုယ်ထဲသို့ဆေးရိုးပြွန်ဖြင့်ထိုးသွင်းသကဲ့သို့ဝင်ရောက်သွားပြီးဖြစ်သည်ဖြင့်ဗစက်ဖြင့်အဆိတ်ကိုဆုပ်ယူရန်ကြိုးစားခြင်းသည်ထိရောက်မှုမရှိပါ။မွေကတ်ခရသူအားငြုပ်သည့်ကြွေးပြီးဆက်ပါကမွေစိတ်မတက်ဟုယူဆခြင်း။မျိုးသားညီညွတ်ရေးဆိုရာကျန်းမာရေးဝန်ကြီးဌာန
ရေဒီယို NUG ရဲ့ဒီကနေ့ညနောက်ဆုံးထုတ်လွှင့်မှုအစီအစဉ်နေနဲ့တိုင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်ကိုနားဆင်ကြရပါမယ်။ကချင်ဘာသာနဲ့ပတ်စင်သတင်းများကိုတော့ပထန်ရှယ်ရီကတင်ပြပေးပါမယ်ရှင်။
ဆောင်းရိုင်းကျရဝန်ပေါ်အမျိုးရှာနေကြောင်းဝင်ပြောစင်ဆာငါနေကလုံးဗီဒီအန်ယူဂျီအပါလီမန်တမန်ပြည်လည်ဟောဆိုင်ဖန်စတမ်ရှိကနေပေးငိုင်းပတောင်ရှိကောနာထွန်ရှလဲရမနဝစနာရီရှောင်းနန်ကုနာနန်နန်ကရမ်အိုင်မုံရှာနေဖန်ကျဲအကရမ်နင်းတမဲလမ်ဆာမစ်တောင်ပရင်တူဒူနမ်တူအန်ယူဂျီအစိုးရမလောမရမလန်ဖုန်နေရောရှောင်းလမ်နာမတူဂျင်းဂျင်းရဲလမ်ကန်ကမ်ဆမ်ကမ်ဆုနေရှိကပေတောင်မတူညာနာရီနနပြံခုံအိုင်မုံရှွာနီယမတူမြင်ပြောလမ်းတဲ့ဂျုံခုံနာမတူစတန်တာဝဲလမ်းခုနာအညွင့်ကြီးအစိုးရကံကုံဆမ်ကံဒူအားလရှိလာမတ်စတာခွန်ချူယာရှနီမုံကန်စနေတာယာနာဆွန်ရှလမ်စနေရီယာငါယာမုံချင်းရှောက်ရမလမ်းဖုံနီခရမင်းတုံဖုံနီယောခရမင်းတုံရငါအိုင်မုံရှာနီဖဲခရမလာလူနာမတူအကွဲအနွေဖြစ်ခြင်းမယူငိုင်းအန်ချင်းနီယောတင်းနန်တန်ကြီးရမ်ခရမလာကမိုင်ကန်ထာတူငါအိုင်မြမုံရှာနီမုံယာနန်ရှောက်လမ်းခရမလာကတဲချန်ကခရမင်းတုံမဲလမ်းဖဲမရှာယူဆွန်တော့မုံစာအမြထုတ်ခဲ့ခုံကလော်ရှာကကြနန္ဒရာအခက်ကဲရှာနီဖောင်ကျေဆာမစ်တောင်ပရင်တူလူတခါဘလောနာမတူခရဲခက်ကဲရဒေဇောရာခက်ကဲနီဖောင်ကျေဆာမစ်တောင်ပရင်တူလူနာမတူအညူချီနီမလောရမလန်ဖုန်နီယုံမုံရှောင်းလုံးနာမတူဂျင်းဂျင်းရဲငူဖဲကျဲနာရှကုံမြူငန်အန်တီနီကလဲမုံချင်းကာဖောတာကအိုင်ငါနာကန်ကုံဆမ်ကမ်ဆနေရဲတိုက်ချန်ကမုံရှာနီနာနနာမကျော်စင်ညာခုံရှာငိုင်တန်ချမုံဘောလမ်ကိုကဆတ်တယ်လမ်ပေအင်ချခရီနာဤငါနာခုံရှာမြင်ပြန်တဲ့ဖက်ကဆန်ဆန်တိုင်လမ်ကျေလူကအိုင် မတနာနမနာမကျော်ရမလန်တပ်နီကပစက်စခရင်တိုင်းတန်တမတင်ဖို့မှုတော်မလောမူတန်တင်တာကွန်ရှင်မြန်ပြန်တပ်နီရှင်ရှိကိုဘုံနီဖုံးချက်ငါငါနာခင်အင်းနီစနေရှိကပေတမတညာနာရယ်မြန်မုန်ထာနန္နာမကျော်စီယံခွန်ရှာငိုင်တန်ရဲမကျော်ရမလန်တပ်နီကပစက်စခရင်တာတင်ကွန်ရှင်မြန်ပြန်တပ်ကိုရှင်နီရှိကိုအစင်စာဘုံနီဘုံးချက်ကဆက်ငါတင်ညာရယ်လာခင်အေရှိကထွန်ရှနာတကောနာအပရစ်တာပရလငါယရှနာတို့သဆနေရယ်မတ်တောက်ကွန်ဆေးယရှင်နီထာပြင်လဲဝါဆိုင်နန္နာမကျော်အညူချီနီတင်ဆက်တိုင်ဖဲဘလခွန်စခရင်တာနာငူအန်တဝဲဆိုဘောက်ဖုံကိုမစုကောအနာမောအပရစ်တာတင်ကပစက်စခရင်နာရယ်ငါနာအန်တောက်တန်တိုင်းရယ် TNLE ချဲအေအေနီคำสิ่งต่างๆกินานีเพคุ้มแชมป์ยันเพียงดับนี้บ่งนำโคทิ้งสักไงหรือเปล่ามาดูมังกานากับสัตว์ไทยลำเพจครีนารีงานาดาวตายเลยมาสเตอร์สมชิลังไหยาชินีแค่เอเดปามสัตว์ดูมังกาถ้ามันจะไม่ได้เลยชาคุ้มแชมป์ยันเพียงดับนี้บ่งนี้ปอมลูกของหลังว่าจะกระเดลามเจลูไอไว้หมอเลี้ยงมังกาเจคุ้มแชมป์ยันเพียงดับนี้เพียงทูชตัวไว้มาจ่ออิบริสตาโปรลังไหยาจะปล่อยเข็มงาจะนำชาแค่เอปองพอดับนี้เทมันจะไม่ได้นะคุ้มแชมป์ยันเพียงดับมังกาหน้าก็โดนปอมจะกระเดลามเจลูไอคุ้มแชมป์ยันเพียงดับก็นางนนท์มาจ่อเทนไซชานีเจกรุมนาบงลีนี้ก็ลอยชาบงเดนติงชาสกูเพบงลีปอมจะกระเดลามเพชเช่นิสิစကလုံးငိုင်းငါနာရမလန်ပုံနေစနေလမ်းကျဲလူအိုင်မတွနာနောင်နောင်စင်ယံခရမ်အိုင်မွန်ရှာနီဖဲတင်းနန်တန်ဒီရမ်ခရမ်နာရဲလမ်း KIO ဂျေကင်ယူနီဒေါ်လကရှ်ပွိုင်းရှိကဖဲတောင်မတွညာနာရင်နောင်နောင်စင်ယံခရမ်အိုင်မွန်ရှာနီဖဲတင်းနန်တန်ဒီရမ်ခရမ်နာရဲလမ်း KIO ဂျေကင်ယူနီဒေါ်တန်တိုင်ရမတ်စတာဆွမ်ရှိယရှိနီ KIO အစိုးရအလိုက်ကတာနောင်နောင်နာမကျော်မန္တလေးစကိုင်းဆမုံတင်တာတော်မကွေးပကိုးမရဲနီကော့နာမွန်ရှာလော်လော်အဆက်စီဆွမ်မိုင်လမ်းမတိုင်လမ်းခလာအိုင်လမ်းဒုံတာကီထန်ဇာမတိုင်းမုံရှာနေတဲ့ရောက်ကဲအိုတဲ့ကချင်အမျိုးရှာတီမုံညင်ပြောလုံကအိုင်ရှင်ကင်းနောင်နောင်ဂရမင်းတုံနမ်တဲ့ဘိုင်ခေါ်ရှော့တဲ့ဘုံနေနေချတောင်ကြီးရင်တဲ့ရှောင်းနုံဂရမနာရဲငါနာတဲ့အတော်လည်းကထကတန်တိုင်းရယ်တဲ့ချမ်းနဲ့နာနာမကျော်ဒုံတာစုကန်တဲ့မုံရှာနေလော့လော့စီစမိုင်လမ်းတဲ့စိတ်နာကျင်းယူနေမုံအရောက်ညင်ပြောလုံကအိုင်ကျင်းယူနေခုနာแคบๆรายลําเพจินาสามคนงายดรามจังเจมเตชาวลําครมนาลามแต่เจ้ารายการนิทะกาตันไดลามเจลูกไอพังชุมคุณามุงตันเตนานอเพียงครูช่างงายแจงกุมชันเนียนเพียงทับนีมันโมเพบงนีบอมสครักสักงายชิกาเปตามตุนญานาเรมัชตาสุมชิยาชินีคิงชิละคงเจนเจรัมทานิทิละกอนาลงวาไอกุมชันเนียนเพียงทับบงนีกอมันโมเมเรเพบอมคงนาวาชคาเดลามเจลูเอเรมันโมทาคินคงคุมบลีนินดีซมัชตาปรอมนียาชินีกอนพังนากุมชันเนียนเพียงทับเทกีเอปองปองทับนีมจันจาลนาเพียงเลวานาเจลมันมจันซิมัยปัตมีรัมนาเซลัมเจลูเอเรเมียนมุงทานานอนဘာခမဲမကျော်ကြံကြောင်ကအိုင်မုံရှာနေပေဂရုရှင်တောင်းနာမတူရှကုတ်ရငိုင်တန်တာကွန်ရှန်မြန်ပြန်တပ်ကဘုံလမ်ကိုချင်းဆက်တယ်လမ်ပေမတုတ်ကလောငါနာမတ်တာကွန်ဆက်ရရှိနေကောနာတိုင်နေတင်တူခရာဘုံလီပေါမရှိငိုင်နာတခရနာတိုင်ချာမုံရှာမရရှိဂျန်အဆက်စီဆုနေဝိုင်လမ်ချေလုကအိုင်ပတ်မီလမန်ပြည်လဲဝါဆိုင်ပန်းတုံရှိကနေဖဲအကြောင်းပွဲရလမန်ခွန်တဲ့ကုန်းဆိုင်ကရေရေဒီယိုအန်ယူဂျီအရှိကနေဖဲကပလာမတက်အိုင်ဆောရိုင်ဂျီရူဝန်ပအမီရှာနေရောဖဲဂရေဂျီဂျူဘာဆိုင်လို
့တောတာရှင်များခင်ဗျာအခုနားဆင်နေကြတဲ့ရေဒီယိုအန်ယူဂျီရဲ့အစီအစဉ်တွေကိုရေဒီယိုလေးလိုင်းပေါ်မှာတိုက်ရိုက်နားဆင်နိုင်တယ်လို့ဝက်ဘ်ဆိုက် YouTube Telegram Facebook အစရှိတဲ့အခြားသောအင်တာနက် platform မျိုးစုံမှာလည်းမနေ့တစ်ကြိမ်ညတစ်ကြိမ်ပုံမှန်ထုတ်လွှင့်ပေးလျက်ရှိပါတယ် YouTube ပရိသတ်များအနေဖြင့်လည်း Radio UNG Channel ဖြစ်တဲ့ youtube.com/@radiounggmyanmar မြန်မာကိုဝင်ရောက် subscribe လုပ်ထားပြီးတော်လိုင်းရစ်အတွက်ထပ်ဖို့ဝင်ငွေများကိုတစ်ဖက်တစ်လမ်းကနေပါဝင်ကူညီနိုင်တဲ့အကြောင်းအသိပေးတင်ပြအပ်ပါတယ်ခင်ဗျာ
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ line to 16မီတာ 11.89 MHz ၊ညပိုင်း၈နာရီခွဲမှာ line to 25မီတာ 17.64 MHz တွေမှာဓာတ်ရိုက်ဖမ်းလို့နိုင်စေပါပြီ။မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖေသားတွေကဆုတောင်းနေကြပါတယ်ရှင်။မြေသားမြို့ရဲ့အစိုးရရဲ့စက်တော်ရုံးတင်အချက်အလက်တွေလုပ်ပြနေကြတာက ထုတ်လင်းနေတဲ့ Radio Energy ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တွေအားပေးနေတဲ့ Radio Energy ဖြစ်ပါတယ်။အရေးပေါ်ကအောင်ရမည်